အဲ့ဒီဆွေးနွေးပွဲမှာသူရဥရွှေမန်ဦးဆောင်တဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုအဓိကမေးမြန်းခဲ့ကြတာကတော့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ဖို့အခြေခံဥပဒေပြင်ဆင်ရေးကိစ္စပဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ကသမရလုတ်ကျင်တယ်လို့မကြသေးခင်ကပြောဆိုထားတဲ့အတွက်လဲသူသမရဖြစ်ရေးကိုအဓိကတားဆီးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုလွှတ်တော်အနေနဲ့ဘယ်လိုပြင်မလဲဆိုတာအဓိကထားမေးမြန်းခဲ့ကြတာလည်းဖြစ်ပါတယ်။ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဥရွှေမန်ကပြည်သူတွေအတွက်အကျိုးမရှိတဲ့ဥပဒေမှန်သမျှကိုလိုအပ်တယ်လို့ပြုပြင်သွားမှာဖြစ်ကြောင်းရှင်းပြခဲ့ပါတယ်။
ဒေါ်ဆန်းစုကြည်တမလဖြစ်ဖို့ကိစ္စမှာဖွဲ့စည်းပုံအခြေခံဥပဒေရဲ့ကန့်သတ်ချက်တွေကြောင့်စိုးရိမ်မှုတွေရှိတယ်ဆိုတာသိရပါတယ်ကျွန်တော်တို့လွှတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေကိုလေ့လာသုံးသပ်ပြီးပြင်ဆင်တဲ့နေရာတွေပြင်ဆင်နိုင်ဖို့အတွက်ကော်မတီတရားဖွဲ့စည်းထားပြီးဖြစ်ပါတယ်ကျွန်တော်တို့ဖွဲ့စည်းပုံအခြေခံဥပဒေမှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နေတယ်ဆိုရင်ပြင်ဆင်နိုင်ဖို့ဥပဒေရပြဋ္ဌာန်းပေးထားတဲ့အခွင့်အရေးရှိပါတယ်။ဒါကြောင့်ဖွဲ့စည်းပုံအခြေခံဥပဒေသည်ကျွန်တော်တို့နိုင်ငံမှာရှိတဲ့အခြားဥပဒေများနည်းယူတည်ဆဲဥပဒေတစ်ခုဖြစ်ပါတယ်။ကျွန်တော်တို့လွှတ်တော်သည်ဥပဒေများပြဋ္ဌာန်းပေးဖို့အဓိကတောင်းရှိပါတယ်။ဒီလိုဥပဒေများပြဋ္ဌာန်းတဲ့အခါမှာနိုင်ငံနဲ့နိုင်ငံသားများရဲ့အခွင့်အရေးကိုကာကွယ်စောင့်ရှောက်သောနိုင်ငံနဲ့နိုင်ငံသားများအကျိုးစီးပွားကိုကာကွယ်စောင့်ရှောက်သောဥပဒေများဖြစ်ပေါ်ဖို့အတွက်အဓိကထားပြဋ္ဌာန်းဆောင်ရွက်လည်းရှိပါတယ်ဒီလိုဆောင်ရွက်တဲ့နေရာမှာတည်ဆဲဥပဒေတွေကဖွဲ့စည်းပုံအခြေခံဥပဒေပါဝင်နိုင်ငံနဲ့နိုင်ငံသားအကျိုးစီးပွားများကိုမဖော်ဆောင်ပေးနိုင်တဲ့ဥပဒေများကိုပြင်ဆင်ဖို့ပယ်ဖျက်ဖို့အစားထိုးဖို့ကျွန်တော်တို့မှတောင်းရှိပါတယ်ဒါကြောင့်မလို့ဖွဲ့စည်းပစ်လိုက်တဲ့ကော်မရှင်ကဖွဲ့စည်းပုံအခြေခံဥပဒေပေါ်လေ့လာသုံးသပ်ပြီးတော့တယောက်တည်းအကျိုးစီးပွားမှာကကျန်တဲ့အများပြည်သူများအကျိုးစီးပွားကိုဖြစ်ထွန်းစေနိုင်တဲ့ဥပဒေများကိုပြန်လည်လေ့လာသုံးသပ်ပြီးပြင်ဆင်ရရှိကပြင်ဆင်ဖို့ပယ်ဖျက်เสียရှိကပယ်ဖျက်ဖို့အစားထိုးเสียရှိကအစားထိုးဖို့ဆက်လက်ဆောင်ရွက်မှာဖြစ်ပါတယ်။အဲ့လိုဆောင်ရွက်တဲ့နေရာမှာတချို့ကိစ္စတွေကလွတ်တော်အတွင်းမှာဆောင်ရွက်ရတာရှိတယ်လို့တချို့ကိစ္စကြတော့ပြည်သူများအထိအတည်ပြုချက်ရောက်ပါမှာလည်းဖြစ်ပါတယ်။
ဥဒိတ်စင်အစိုးရတက်လာပြီးနောက်ပိုင်းလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနမှအမျိုးသမီးတူကိုဝန်ကြီးအဖြစ်ပထမအဦးဆုံးစတင်ခန့်အပ်လာတာဒုတိယဝန်ကြီးရာထူးတွေမှလည်းအမျိုးသမီးတွေကို6ဦးအထိခန့်ထားလာတာတိုင်းဒေသကြီးနဲ့ပြည်내အဆင့်အစိုးရအဖွဲ့တွေမှအမျိုးသမီးဝန်ကြီး3ဦးအထိခန့်ထားတာတွေကိုအမျိုးသမီးအခွင့်အရေးတိုးတက်မှုအဖြစ်ရှုမြင်ကြပေမဲ့2008ခုနှစ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေထက်မှတမရဖြစ်ရမဲ့သူရဲ့ခင်မုန်းတဲ့တာသမီးတွေကိုနိုင်ငံခြားသားမဖြစ်ရဘူးတမရဟာစီးအတွေ့အကြုံရှိရမယ်လို့ကန့်သက်ထားချက်ဟာဒေါအောင်ဆန်းစုကြည်တူဦးရီအတွက်သာမကဘဲတမရဖြစ်ကျင်ကြတဲ့အမျိုးသမီးတရက်လုံးအတွက်ပါတက်ရောက်မှုရှိတဲ့အတွက်မှတ်ချက်ပေးဖို့တောင်းဆိုချက်ကိုသူရဥရွှေမန်းကအခုလိုတုံ့ပြန်ခဲ့ပါတယ
်အခုလိုနေကနေတဲ့နေရာမှာအမျိုးသမီးများရဲ့အခွင့်အရေးဆိုတဲ့ကိစ္စတခုလည်းပါပါတယ်ကျွန်တော်အပါဝင်ကျွန်တော်တို့နိုင်ငံသားတွေဟာအမျိုးသမီးရဲ့အခွင့်အရေးကိုဦးစားပေးပါတယ်သူဒီခန်းမမှာတက်လာတဲ့အမျိုးသမီးတွေလည်းဦးစားပေးကြောင်းနဲ့လေးစားကြောင်းကျွန်တော်နဲ့ပြောဥရေပြုရမယ်အဓိကတာဝန်ရှိတာကကျွန်တော်လွှတ်တော်တွေဖြစ်ပါတယ်ဒီအမျိုးသမီးများအခွင့်အရေးကိုကာကွယ်တဲ့ဥရေကျွန်တော်လွှတ်တော်တွင်ကိုရောက်ရှိလာပြီးဆိုရင်အမျိုးသားများကဒီဥရေကျမ်းကိုထောက်ခံပြီးတော့အားပေးပြီးတော့ဆောင်သားမယ်ဆိုတာအမျိုးသားများကိုသာကျွန်တော်ဖြေကြားလိုပါတယ
်ရခိုင်ပြည်နယ်မှာရိုဟင်ဂျာလူမျိုးတွေအခွင့်အရေးချိုးဖောက်ခံနေရတယ်ဘူးတီတောင်မောင်နှောဒေသမှာရိုဟင်ဂျာအမျိုးသမီးတွေကလေးနှစ်ယောက်ထက်ပိုမယူရကန့်သက်ခံထားရတယ်669လှုပ်ရှားမှုဟာရိုဟင်ဂျာလူမျိုးတွေကိုတာမကမွတ်စလင်လူမျိုးအားလုံးကိုချိမ့်ချောက်နေတဲ့ဆက်သဖြင့်မေးမြန်းမှုတွေကိုတော့သူရဥရွှေမန်းကအခုလိုဆက်လက်ဖြေကြားခဲ့ပါတယ
်။ကျွန်တော်ဖွဲ့စည်းပုံအခြေခံဥပဒေကလည်းကိုယ်ွယ်တဲ့အယူဝါဒရခွဲခြားမှုမပြုတ်ရဘူးလို့ဒီလိုပဲပြဋ္ဌာန်းထားပါတယ်။ထို့နည်းတူသာပဲနိုင်ငံသားများရဲ့အခွင့်အရေးကိုလည်းပြည့်ဝစွာပေးရမယ်လို့ပြဋ္ဌာန်းထားတာရှိပါတယ်။ဒါကြောင့်ခုနကရိုဟင်ဂျာခေါ်ခေါ်ဘင်္ဂလီခေါ်ခေါ်တော်မလို့ရှင်ကိုယ်ဝယ်တဲ့အယူပါဒပေါ်မူတည်ပြီးတော့ကိုယ်ဝယ်ကြတဲ့မွတ်စလင်ဘာသာဝင်တွေကိုဥပဒေအရခွဲခြားဆက်ဆံဆောင်ရွက်မရှိပါဘူးအဲဒီလိုဥပဒေကိုစန့်ကျင်ချိုးဖောက်ပြီးတော့ဆောင်ရွက်တယ်ဆိုလို့ရှင်ဥပဒေအရအရေးယူဆောင်ရမှာဖြစ်ပါတယ်ဒီလိုအရေးယူဆောင်တဲ့နေရာမှာကျွန်တော်စတင်ပြောတော့တာလည်းပါပါတယ်ကျွန်တော်နိုင်ငံမှာတရားဥပဒေစိုးမိုးရေးအားနည်းမှုရှိနေပါသေးတယ်အဲဒီတရားဥပဒေစိုးမိုးရေးရရှိအောင်ကျွန်တော်စူးစမ်းဆောင်ရွက်သွားပါမယ်ခုနကမိတ်ဆွေပြောတဲ့669အဖွဲ့အစည်းများဟာစာတမ်းတွေကပြည့်တဲ့အခါမှာသူခဲစကားတွေဆောင်ရွက်နေတဲ့ကိစ္စကိုလည်းပေါ်ထုတ်အရေးယူဆောင်ရွက်မှာဖြစ်ပါတယ်အဲဒါကိုလည်းတက်ဆိုင်ရာတောင်ရှိတဲ့အဖွဲ့အစည်းများဆောင်ရွက်နေပြီဖြစ်ပါတယ်အ နောက်တစ်ခုကရခိုင်ဘက်ဘုရားမန္တော်ဘက်မှာကလေးနှစ်ယောက်ရောက်ရမယ်ဆိုတဲ့သစ္စာနဲ့ပတ်သက်လို့ကျွန်တော်လွှတ်တော်ကိုတစုံတရာတင်ပြဆောင်ခြင်းမရှိပါဘူ
းပြပအခြေဆိုင်ရိုဟင်ဂျာအရေးလှုပ်ရှားသူတွေကဘုသီတော်မောင်နှောဒေတာမှာနေထိုင်ကြသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုကြပေမဲ့အစိုးရကတော့မြန်မာနိုင်ငံမှာရိုဟင်ဂျာလောကမရှိဘူးလို့ပြောထားပြီးဘုသီတော်မောင်နှောဒေတာကန်တွေကိုဘင်္ဂါလီလိုပဲတုံ့နှုံနေတယ်အလွတ်တော်ထဲမှာရှိတဲ့ဘုသီတော်မောင်နှောဒေတာကိုကိုစားပြုတဲ့လွှတ်တော်ကိုယ်စားလှယ်အနည်းဆုံး၄ဦးလောက်ရှိတော့သူတို့ကောလွှတ်တော်တွင်အစိုးတင်သွင်းဆွေးနွေးချက်တွေမှာသူတို့ကိုသူတို့ရိုဟင်ဂျာလို့တုံ့နှုံခေါ်ဝေါ်နေသလားဘင်္ဂါလီလိုပဲမှတ်ယူခေါ်ဝေါ်တုံ့ဆွဲနေသလားဆိုတဲ့မေးခွန်းကိုလည်းပြည်သူ့လွှတ်တော်အကြီးအကဲသူရဥရွှေမန်းကအခုလိုဖြေကြားခဲ့ပါတယ်
ဒါနဲ့ပတ်သက်လို့ဥပဒေထဲမှာ ਨੇ တမိုင်းစင်လာမှာရိုဟင်ဂျာဆိုတာမရှိခဲ့ဘူးသိသလားလွတ်တော်ထဲမှာရှိတဲ့ခொနဲ့ကအဲဒီလွတ်တော်ကူလေတွေကလည်းရိုဟင်ဂျာလို့မသုံးပါဘူးသူတို့မြန်မာတယောက်အနေနဲ့ပဲဒီလိုပဲသုံးနှုန်းပါအ
ဲ့ဒီနောက်လေယာဉ်မြေတွေဆုံရှုံမှုမရှိအောင်မတရားသဖြင့်တင်စီခံမှုမရှိအောင်ကော်မရှင်ဖွဲ့ပြီးနိုင်ငံအနှံ့စုံစမ်းလေ့လာဆောင်ရွက်နေကြောင်းသူရဥရွှေမန်းကဆက်လက်ပြောကြားခဲ့ပါတယ်ဒါအပြင်တိုင်းရင်းသားလက်နက်ကိုင်ပဋိပက္ခအင်းနဲ့ပတ်သက်လို့လည်းနိုင်ငံတကာနိုင်ငံမှာအစိုးရကသတ်မှတ်ထားတဲ့လက်နက်ကိုင်အဖွဲ့အစည်းတစ်ခုပဲရှိရမှာဖြစ်ကြောင်းဒါပေမဲ့အစိုးရရဲ့ခွင့်ပြုချက်မရှိဘဲလက်နက်ကိုင်အဖွဲ့အစည်းတွေအများအပြားထူထောင်ထားကြတာကြောင့်မြန်မာနိုင်ငံအတွက်အနေအကျင်းမှာကြောင်းလက်နက်ကိုင်ပဋိပက္ခတွေချုပ်ငြိမ်းပြီးငြင်းငြင်းရရှိအောင်လက်နက်ကိုင်ပဋိပက္ခတွေချုပ်ငြိမ်းပြီးငြင်းငြင်းရရှိအောင်ကြိုးပမ်းနေကြောင်းနှစ်ပေါင်းများစွာအခြေတည်လာတဲ့ပြဿနာဖြစ်တာကြောင့်နေချင်းညချင်းအောင်မြင်အောင်ဖြည့်ရှင်းဆောင်ရွက်လို့မရနိုင်ပေမဲ့လက်နက်ကိုင်အဖွဲ့အစည်းတချို့နဲ့တော့ငြင်းငြင်းစတင်ဆောင်ရွက်နိုင်ပြီဖြစ်သလိုသက်ဆိုင်ရာလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးငြင်းငြင်းရေးအပြည့်အဝရရှိအောင်ဆက်လက်ကြိုးပမ်းဆောင်ရွက်သွားမှာဖြစ်ကြောင်းဆက်သဖြင့်သူရဥရွှေမန်းကအဲ့ဒီဆွေးနွေးပွဲမှာပြောကြားသွားခဲ့ပါတယ်ခင်ဗျာ